Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2016ခုနှစ်နိုဝင်ဘာလ23ရက်ဗုဒ္ဓဟူးနေ့မနေ့6နိုင်ကနေ9နိုင်ထိစီစဉ်တွေကို9ဒိုမီတာ30နှစ်40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ဒီမှာကတော့ဆုမြတ်မွန်ပါရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်ဟီလာရီကလင်တန်ရဲ့အီးမေးလ်ကိစ္စနဲ့ပတ်သက်လို့အရေးယူနိုင်ဖို့နောက်ထပ်ဆုံဆုံးမှုတွေလုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ခရစ်စမတ်နဲ့နှစ်သစ်ကူဇာတိကာလဥယောပတလွှားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်မြင့်မားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကခီးသွွားနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဥစံမဝင်းနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေအပြီးဒီမနေ့နားဆင်ကြမယ့်သတင်းတွေတွေထဲမှာတော
့ The Bangladesh government has been very cruel towards Rohingya refugees. Right now we have a crisis.
ရခိုင်ပြည်နယ်ပြည်ပခအရင်နဲ့ပတ်သက်ပြီးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရရတာဝန်ခံ Brett Adam ပြောဆိုသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်ကဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေ TPP သဘောတူညီချက်ကနေနှုတ်ထွက်ဖို့ American ရွေးကောက်ခံသမ္မတအသစ် Donald Trump ရဲ့ပြောဆိုချက်အပြင် Democratic Party က Hillary Clinton ရုပ်လုံငန်းအတွက်ကိုပိုင် email အသုံးပြုခဲ့တဲ့ကိစ္စနဲ့ရွေးကောက်ခံသမ္မတ Trump ရဲ့သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြမုံနဲ့ဦးစံမိုးဝေတို့ပြောပြပေးပါမယ်ရှင်။
American ရွေးကောက်ခံဒီခံမှာ American သမ္မတရွေးကောက်ပွဲမှာဒီ Democratic Party အတွက်ပြိုင်ဆိုင်ခဲ့သူ Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူထားခဲ့စဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုရေးသုံး email server ကနေတဆင့်ပေးပို့ရယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်ဆုံဆန်းမှုတွေလုပ်နိုင်အောင်ကြိုးစားဖို့ရည်ရွယ်ချက်မရှိပါဘူးလို့ရွေးကောက်ခံသမ္မတ Donald Trump ကပြောကြားခဲ့ပါတယ်ရွေးကောက်ပွဲအတွက်မဲဆွဲခဲ့စဉ်ကာလကတော့ဒီကိစ္စနဲ့ပတ်သက်လို့ Mrs. Clinton ကိုထောင်ထဲပို့နိုင်ဖို့ဆောင်ရွက်မယ်လို့ Mr. Trump ကအခိုင်အမာပြောကြားခဲ့တာဖြစ်ပါတယ်။ဒီလိုမျိုးလုပ်မယ်ဆိုရင်နိုင်ငံအတွက်တိတ်ကိုစိတ်ဝမ်းကွဲစရာဖြစ်လိမ့်မယ်လို့ New York Times သတင်းစာတိုက်ကသတင်းတောက်တွေကို Donald Trump ကပြောကြားခဲ့တာပါ။သူ့အနေနဲ့အနာဂတ်ကိုသာရှေ့ရှုလိုတယ်လို့ဆိုပါတယ်။ Hillary Clinton အပေါ်အမျိုးသားလုံခြုံရေးကိုဖောက်ဖျက်မှုနဲ့တရားစွဲမှာမဟုတ်ဘူးဆိုတာသိကြသလားလို့ထပ်ပြီးတော့မေးရမှာတော့ဒီကိစ္စအပေါ်သူ့အနေနဲ့စိတ်အားထက်သန်မှုမရှိပါဘူးလို့ပြောခဲ့တယ်လို့သူ့အနေနဲ့ Clinton မိသားစုကိုဒုက္ခမပေးချင်ပါဘူးလို့လည်းရွေးကောက်ခံသမ္မတ Donald Trump ကပြောကြားခဲ့ပါတယ်။2009ခုနှစ်ကနေ2013ခုနှစ်အတွင်း Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအခွင့်အရေးပိုရအောင်လို့ Clinton ရဲ့နိုင်ငံတကာပရဟိတအဖွဲ့ Clinton Foundation ကိုနိုင်ငံသားအလှရှင်တွေကအလှငွေအများအများထည့်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တချို့ American စုံစမ်းစစ်ဆေးရေးမှုတွေကတော့အရေးယူနိုင်ဖို့ဆက်လက်ကြိုးစားနေကြပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမေရိကန်သားပထမဆိုတဲ့ရည်မှန်းချက်တစိမ့်ဒေသအဖြစ်သူသမ္မတတာဝန်ထမ်းဆောင်တဲ့ပထမနေ့မှာပစိဖိတ်ရဲဝန်နိုင်ငံများ TPP ကုန်သွယ်ရေးသဘောတူညီချက်အစိုးပြုထားတဲ့ကိစ္စကိုပြန်လည်ပြီးတော့ရုပ်သိမ်းမယ်လို့ပြောဆိုလိုက်ပါတယ်။တနင်္လာနေ့ YouTube Internet Website ပေါ်ကနေဗီဒီယိုနဲ့တင်ထားတဲ့သတင်းစကားမှာ TPP ဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲ့ဒီလိုလုပ်မဲ့အစားတက်ဆိုင်ရနိုင်ငံတွေနဲ့နှစ်နိုင်ငံကြားညှိနှိုင်းပြီးတော့အလုပ်ကံတွေရရှိအောင်လုပ်ငန်းတွေအမေရိကန်ပြည်ထောင်စုတဲကိုပြန်လည်ခေါ်ဆောင်နိုင်ရေးကိစ္စတွေကိုဆောင်ရွက်မှာဖြစ်တယ်လို့သူကပြောပါတယ်။ဒီတော့အတွင်းတနင်္လာနေ့မှာတော့နယူးယောက်မှာရှိတဲ့ Trump Tower အဆောက်အဦမှာနိုင်ငံရေးမျက်နှာတိတွေကတချို့မျက်နှာစိမ်းတွေပါ Trump အစိုးရတဲ့မှာတာဝန်ထမ်းဆောင်ရမယ့်ယာရုတွေမှာခန့်အပ်နိုင်ရေးအတွက် Mr. Donald Trump ကတွေးဆမှုတွေပြုလုပ်နေပါတယ်။
Christmas နဲ့နှစ်သက်ကူရာသီကာလဥယောပတလွားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်မြင့်မားနေတဲ့အတွက် American နိုင်ငံသားတွေအနေနဲ့သတိနဲ့သွာလာကြဖို့ American နိုင်ငံသားရေးဌာနကခီးသွွားသတိရှိဖို့နှိုးဆော်ထားပါတယ်။ရာသီပွဲတော်တွေအခမ်းအနားတွေ Christmas ဈေးပွဲတော်တွေကိုသတိထားသွာလာကြဖို့ထုတ်ပြန်ချက်ထဲမှာဒီနိုင်ငံသားရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။အစွန်ရောက်သမားတွေအစွန်ရောက်ဝါဒီအားပေးသူတွေကကြိုတင်သတိပေးချက်မထုတ်ဘဲတိုက်ခိုက်နိုင်ခြေရှိတဲ့အပေါ်သတိထားကြဖို့2018ခုနှစ် February 20ရက်နေ့အထိအသက်ဝင်နေမဲ့ခရီးသွားနှိုးဆော်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပြင်သစ် Germany, Belgium နဲ့တူရကီနိုင်ငံတွေမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ American အစိုးရအနေနဲ့နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့စိုးရိမ်မှုဟာဆက်လက်ရှိနေဆဲဖြစ်တယ်လို့ပြောပါတယ်။ဥရောပနိုင်ငံတစ်ခုကနေတစ်ခုစီခီးသွားကြမဲ့သူတွေအနေနဲ့ကိုသွားမဲ့မြို့မှာရှိတဲ့ American တန်ယုံဒါမှမဟုတ်ကောင်စစ်ဝန်ယုံတွေကနောက်ဆုံးထုတ်ပြန်တဲ့လုံခြုံရေးသတိပေးချက်တွေကိုကြီးကြဖို့လဲနိုင်ငံသားရေးဌာနကတိုက်တွန်းထားပါတယ်။ပြင်သစ်ပိုင်းနဲ့ထဲမှာအကြမ်းဖက်တိုက်ခိုက်ရန်အန္တရာယ်ဟာဘယ်တော့မှမနဲ့မတူအောင်မြင့်မားနေတယ်လို့ ကျင်းသစ်ပြည်ထရေးဝန်ကြီး Bernard Kushnev ကပြောကြားခဲ့ပြီးတဲ့နောက်မှာ American နိုင်ငံသားဌာနကခီးသွွားနှိုးဆော်ချက်ကိုတင်းလာနေတော့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ Iran နိုင်ငံမူဆိုးမြို့ကို ISIslamic စစ်သွေးရွာတွေလက်ကနေပြန်လည်ပြီးတော့တင်ပိုက်နိုင်မှုအတွက်ပြုလုပ်နေတဲ့စစ်စင်ရေးအတွင်းအိုးအိမ်မဲ့စွန့်ခွာပြီးတော့ထွက်ပြေးနေကြတဲ့သူတွေအရေးအတွက်ဟာများတစ်ထက်များလာနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။တလကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာအီရတ်လုံခြုံရေးတပ်ဖွဲ့တွေခတ်တိုက်ခိုက်ရေးတမားတွေနဲ့ရှီဟိုက်ပြည်သူစစ်တပ်ဖွဲ့တွေကမူဆိုးမြို့အစွန်နေရာတွေကိုတင်ပိုက်ထားနိုင်ခဲ့ပြီးမြို့ရဲ့ဗဟိုအချက်ချာကျတဲ့နေရာကိုဝင်ရောက်နိုင်ရေးအတွက်ဦးတည်ပြီးတော့တိုက်ခိုက်နေပါတယ်။Islamic စစ်သွေးကြော်တွေဟာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးမြို့ကိုနှစ်နှစ်ကျော်ကြာတိမ့်ပိတ်ထားခဲ့တာလည်းဖြစ်ပါတယ်။အနည်းဆုံးလူပေါင်း 68,550 ဟာအိုးအိမ်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာယုံကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်ကလူပေါင်း 14,000 ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပေါ်ဒူနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့လက်နက်ကိုင်အဖွဲ့တွေဆက်လက်တိုက်ပွဲဖြစ်နေတာကြောင့်ဒေသခံတောင်းနဲ့ချီတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြပါတယ်။တရုတ်မြန်မာနယ်စပ်ဘက်ကနေစစ်ဘေးရှောင် 3,000 လောက်တရုတ်နိုင်ငံဘက်ထွက်ပြေးလာကြတဲ့အတွက်တရုတ်အစိုးရကအကူအညီပေးနေတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားရောက်တယ်လို့တရုတ်ဘက်ကပြောကြားမှုကိုစီးစစ်နေတယ်လို့တမရယုံဝန်ကြီးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်နယ်မူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်နယ်စပ်ကုန်သွယ်ရေးစခန်းတွေအပေါ်တနင်္ဂနွေနေ့တုန်းကလက်နက်ကိုင်အဖွဲ့တွေပေါင်းပြီးစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။အင်္ဂါနေ့မနေ့ပိုင်းတုန်းကကုတ်ခိုင်မြို့နယ်နမ်ခိုင်ရွာနဲ့ဟိုနောင်ရွာအခြားတိုက်ခိုက်မှုမှာအရသာတယောက်တေဆုံးခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။မူဆယ်မှာတော့အင်္ဂါနေ့တုန်းက12နာရီနောက်ပိုင်းအိမ်ပြင်မထွက်ဖို့အာဏာပိုင်တွေကတတိပေးထားတယ်ဆိုတဲ့ကောလာဟာလတွေထွက်ပေါ်ခဲ့ပေမဲ့ဒီလိုတားမြစ်ချက်တွေထုတ်မထားပါဘူးလို့မူဆယ်ရဲတပ်ဖွဲ့ကပြောပါတယ်။မူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းတိုက်ပွဲတွေကြောင့်မူဆယ်မြို့ပေါ်ကိုလာရောက်ခိုးလုံတဲ့သူ2600လောက်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံသတင်းထုတ်ပြန်ရေးကော်မတီကလည်းထုတ်ပြန်ထားပါတယ်ရှင်။
နိုင်ငံတကာကဝန်ဝင်းပြီးတော့မေတ္တာရက်ခံနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်နိုင်ငံဟာဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံအတွင်းအစ်တထမှန်ပြီးတော့ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူတွေနဲ့တင်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်မခံဖို့ဆုံးဖြတ်ထားချက်ကိုဆက်ပြီးတော့ဆွဲကင်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုမြန်မာစစ်တပ်ကဝန်ရံပိတ်ဆို့ထားတာဟာဒုတိယလအတွင်းရောက်ရှိလာနေပြီဖြစ်ပြီးယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာနေဆက်ကိုတရားမဝင်ဖြတ်တန်းပြီးတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုထွက်ပြေးခိုးလုံနေကြတာပါ။ရိုဟင်ဂျာအများစုပါဝင်လူပေါင်း 3,000 လောက်ဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်ဆိုပြီးကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့သလိုစစ်စင်ရေးကာလအတွင်းမှာတေဆုံးတဲ့သူအရေအတွက်80ကျော်ရှိနေပြီလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကရဲသားတွေကိုနီလန်းပေါင်းစုံအသုံးပြုပြီးတော့အကာအကွယ်ပေးဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတောင်းဆိုထားပါတယ်။အကြမ်းဖက်ခံရမှုကနေလွတ်မြောက်အောင်ထွက်ပြေးတင်းရှောင်လာကြသူတွေကိုနေဆက်ကိုဖွင့်ထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုမေတ္တာရက်ခံထားတဲ့အကြောင်း UNHCR ပြောခွင့်ရသူကဂျနီဗာမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်
။ Zika virus ပိုးအကြောင်းနဲ့ကူးစက်ပြန့်ပွားမှုကိုထိန်းနိုင်ဖို့အတွက်ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေရဲ့စ조사ဆောင်ရွက်မှုမှာတိုးတက်မှုတွေရှိခဲ့ပေမဲ့လည်း Zika ဟာဒီကျန်းမာရေးပြဿနာကြီးတစ်ခုအနေနဲ့ရေရှည်ရှိနေလိမ့်အောင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားခဲ့ပါတယ်။ Zika virus ဟာအရေးပေါ်ကင်တွယ်ရမယ့်ပြဿနာအဖြစ် WHO က February လမှာကြေညာခဲ့ပြီးတော့ Zika ပြန့်ပွားမှု gas တားဆီးကာကွယ်ရေးကိုဆောင်ရွက်ခဲ့ပေမဲ့ဒီ virus ပိုးနဲ့ပတ်သက်လို့မသိသေးတဲ့အချက်တွေအများကြီးဆက်ရှိနေပြီးတော့ဆက်လက်လေ့လာမှုတွေလုပ်ဖို့လိုတယ်လို့ WHO ရဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအစီအစဉ်အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင်
ကဘာပေါ်မှာရှိနေတဲ့လူဦးရေထက်ဝက်ကျော်ဟာအင်တာနက်ကွန်ရက်စနစ်ချိတ်ဆက်အသုံးချနိုင်ခွင့်မရကြသေးတဲ့အကြောင်းအင်ကာနေမှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုနှစ်အတွင်းမှာတော့ကမ္ဘာလူဦးရေ84%ရာခိုင်နှုန်းဟာမိုဘိုင်းလက်ကင်ဖုန်းကနေတဆင့်ချိတ်ဆက်နိုင်ခွင့်ရရှိခဲ့ကြပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ကမ္ဘာလူဦးရေ48%ရာခိုင်နှုန်းသာအင်တာနက်ချိတ်ဆက်ခွင့်ရကြတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမဆုမြမှုနဲ့ဦးစံမွေတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ပြည်ပခနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတကာရဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းဝင်ရောက်ခွင့်ပိတ်ပင်ထားဆဲဖြစ်ပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့အရက်သားတွေကိုအကာအကွယ်ပေးကြဖို့ဘင်္ဂလားဒေ့ရှ်မြန်မာအစိုးရနေရစလုံးကိုတောင်းဆိုထားတာပါအသေးစိတ်ကိုတော့ VOA သတင်းတာမတ်ဟူစင်ရဲ့သတင်းလွှာကိုအခြေခံပြီးမနန္ဒာချန်ကဆက်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘာလာစမိုင်းကနေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်6ဦးအကြမ်းဖက်တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းမြမအာနာပိုင်တွေကနေမြေရှင်းလင်းမှုတွေလှုပ်ဆောင်တဲ့အနေနဲ့အဲ့ဒီဒေသကလူတွေကိုအဝင်ထွက်မလုပ်ကြဘူးပိတ်ပင်ထားတာဟာတလကျော်ရှိလာတာနဲ့အမျှရာနဲ့ချီတဲ့ရိုဟင်ဂျာတွေကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းနှဲဆက်ကိုဖွင့်ထားပြီးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုဝင်ရောက်ခိုလုံခွင့်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကဂျနီဗာမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဆွေးနွေးခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမတာပါဝါကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကတော့သူတို့ကိုအစိုးရကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ခွင့်မပေးဖို့အမိန့်ပေးထားပြီးပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာရေလန်းကတဆင့်ထွက်ပြေးကြသူဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ရေပိုင်နယ်ထဲမရောက်ခင်မောင်းထုတ်ခဲ့ရတယ်လို့နေစင်တဲ့အမျှလဲလေနှစင်းကနေ3စင်းလောက်ကိုမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်မှုတဦးဖြစ်တဲ့ဒုဗိုလ်မှူးကြီးအဘူဇာအယ်ဇာဟစ်က VOA ကိုပြောပါရယ်နိုင်ငံတကာလူခွင့်အလုံရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကတော့
The Bangladesh government has been very cruel towards Rohingya refugees right now we have a crisis in northern Rakhine state
Bangladesh အစိုးရဟာရိုဟင်ဂျာဒုက္ခသည်ပေါ်တိတ်ကိုအကျဉ်းထဲမှာလွန်ပါတယ်လောလောဆယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခန့်တွေဖြစ်နေတဲ့အချိန်ရိုဟင်ဂျာတွေဟာပြစ်မှတ်ထားခံရပြီးတော့ရွာတွေကိုမိရှုခံရတာအဲ့ဒီမှာရိုဟင်ဂျာတွေတပ်ဖြတ်ခံရတာတွေကြောင့်ရိုဟင်ဂျာတော်တော်များများကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာဟာအသက်ရှင်ဖို့အတွက်တခုတည်းသောနှီးလန့်အဖြစ်နဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ကိုဝင်ခွင့်မပေးခဲ့ပါဘူးဒါဟာနိုင်ငံတကာစံနှုန်းတွေကိုချိုးဖောက်မှုပါဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အသက်ဘေးကနေထွက်ပြေးလာကြသူတွေကိုအ ਨੇ ဆုံးယာယီပဲဖြစ်ဖြစ်ခိုလုံခွင့်ပေးရမယ်တာဝန်ရှိပါတယ်။အဲ့ဒီအစားဒီလူတွေကိုဝင်ခွင့်မပေးဘဲပြန်မောင်းထုတ်နေတာပါ
။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအစာဒူဇာမန်ခမ်ခါမဲကတော့မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်စိတ်မသက်မသာဖြစ်ရကြောင်းပြောဆိုလိုက်တယ်လို့တချိန်တည်းမှာပဲမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လို့မရအောင်တားဆီးဖို့နေကြာဆောင်တက်ကမ်းခြေဆောင်တက်နဲ့ရဲတပ်ဖွဲ့တွေကိုအသင့်ပြင်ထားတယ်လို့တနင်္ဂနွေနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကနှစ်မြစ်ကိုဖြတ်ကျော်ပြီး Cossus Bazar မြို့ကိုနိုဝင်ဘာလ27ရက်တနင်္လာနေ့ကရောက်လာကြတဲ့ရိုဟင်ဂျာတွေကိုခုတုပလောင်ဒုက္ခသည်စခန်းတွေစီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပို့ဆောင်ခဲ့ပါတယ်။ရာနဲ့ချီရောက်လာကြသူတွေက64ယောက်ကိုဘင်္ဂလားဒေ့ရှ်နေကြာဆောင်တက်ကထိမ့်သိမ့်ခဲ့ပြီးနေရင်းချင်းမှာပဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့ Reuters သတင်းကပြောပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့ IOM အဖွဲ့ကအမည်မဖော်လိုသူတယောက်ရဲ့အပြောအရတနင်္လာနေ့တနေ့ထဲမှာမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ရိုဟင်ဂျာ900ကျော်ရှိတယ်လို့ပြောပါတယ်။ HRW အာရှရေးရာညွှန်ကြားရေးမှူး Brad Adams ကတော့လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုအစိုးရနှစ်ရပ်စလုံးကပူးပေါင်းဖြေရှင်းဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။
Well, they need to work together to protect people. Right now, neither government is protecting vulnerable people.
လူတို့ကိုအကာအကွယ်ပေးနိုင်မှုအတွက်အစိုးရချင်းချင်းလက်တွဲလှုပ်ဆောင်ကြဖို့လိုအပ်ပါတယ်။အခုလောလောဆယ်မှာတော့အစိုးရနှစ်ရပ်စလုံးကလူတွေကိုအကာအကွယ်ပေးမှုတွေလှုပ်ဆောင်မနေပါဘူး။ဒါဟာတိတ်ကိုစိတ်မကောင်းစရာပါပဲ။ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆိုရင်ပါကစ္စတန်လက်အောက်ကနေလွတ်မြောက်ဖို့ကြိုးပမ်းစဉ်1981ခုနှစ်မှာတုန်းကလူမျိုးတုံးတပ်ဖြတ်မှုနဲ့ကြုံတွေ့ခဲ့ရဘူးပါတယ်။မြန်မာနိုင်ငံဟာဆိုရင်လေလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုမြန်မာစစ်တပ်ရဲ့တိုင်းရင်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြုံခဲ့ရဘူးပါတယ်။ဒါကြောင့်နှစ်နိုင်ငံစလုံးကဒီဒုက္ခတွေကိုနားလည်ကြပါတယ်။ဒါကြောင့်လေအခုလိုဒုက္ခတွေခံစားရအောင်ပြန်လုပ်နေကြတဲ့အပေါ်နားလည်ရလေအမတန်ခက်ပါတယ်
။ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းကြဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်2012ခုနှစ်မှာ လူတရာကျော်တိတ်ဆုံးခဲ့ပြီးတော့လူတသိန်းကျော်ဟာလည်းအခုချိန်ဒီဒုက္ခတွေဖြစ်နေထိုင်နေရဆဲအခြေအနေတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ဦးဆောင်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
မန္တလေးချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီတရုတ်မြန်မာနယ်စပ်ကဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်တရုတ်မြန်မာနယ်စပ်မူဆယ်နဲ့ကုတ်ခိုင်ဒေသမှာရှိတဲ့အစိုးရစစ်တပ်နဲ့ရဲစခန်းတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်ရာကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင်းဘေးလွယာတင်းရှောင်ရင်တရုတ်နိုင်ငံတွင်ထွက်ပြေးလာသူ3000ကျော်ရှိနေပြီလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုပါတယ်ဒါအပြင်ဒီလက်နက်ကင်တပ်ဖွဲ့တွေကမူဆယ်မြို့ကိုအင်္ဂါနေ့နေ့ကင်12နာရီနောက်ပိုင်းဝင်ရောက်စီးနင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်တောင်းနဲ့ချီတဲ့မူဆယ်ဒေသခံတွေကတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးမူဆယ်မြို့မှာတော့ဒီနေ့မိုးလွယ်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေဟာတရုတ်နိုင်ငံဘက်ကိုတင်းရှောင်နေပါတယ်ဒီလိုတင်းရှောင်နေတဲ့အခြေအနေကိုရွှေလီမြို့ကိုရောက်ရှိနေသူတဦးကအခုလိုပြောပါတယ
်မူဆယ်ဥရနေပြီးတော့ဒီရုပ်ဘက်ကိုအခုမှလိုဂိတ်တုံးနေရှိတယ်ဟောစင်ကြီးဂိတ်ရယ်မောင်ဝေးဂိတ်ရယ်တော့လမ်းတော်ဂိတ်ဆိုတာရှိတယ်အဲ့ဒီတော့ဒီမှာလူကြီးကအကုန်လုံးပြည့်ကျက်ညံ့နေတယ်။အကုန်လုံးဒီဘက်ကောင်ကိုကိုကိုကိုကြတာအကုန်လုံး။ကမန်းကြီးကတော့ကျွန်တော်ဟိုနေမှာတောင်းတော့တောင်းတော့တောင်းချင်နေကြ။လူကြီးကတစ်ကောင်ကနှစ်ကောင်တော့ရှိမယ်။
မူဆယ်မျိုးကဒေသခံတွေအခုလိုတင်းရှောင်တာဟာဒီကနေ့နေခင်12နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်တွေထွက်ပေါ်လာတာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ်
။နေ့လယ်12နာရီကနေစပြီးတော့အိမ်ထဲကနေအိမ်ကြီးမထွက်ရအောင်ဆိုပြီးတော့တင်းနေ။အဲ့ဒီတင်းနေထွက်လာတယ်။ထွက်လာတော့အဲ့မှာလူသူကလည်းကြောက်ကျောက်ပြန်တော့ဒီမှာရှိတဲ့မူဆယ်မြို့မှာရှိတဲ့ဆိုင်တွေပေါ့ဆိုင်တွေနဲ့အကုန်ပိတ်သိမ်းပုံနဲ့ဦးရကကြားရတော့ကျောက်ကြားကြတယ်ပေါ့ဗျာဘန်တွေရောပါရောအစိုးရဆိုင်ရဆအကုန်လုံးပိတ်ကုန်တော့ပိတ်ကုန်တော့မူဆယ်မြို့ကကျောက်ကန့်နေပြီ
အခြားမူဆယ်မြို့ကန်တူးကလည်းမြို့ရင်းမှာပြန့်နှံ့နေတဲ့သတင်းကိုအခုလိုပြောပါတယ
်မူဆယ်မြို့အခြေအနေကတော့ဒီ12နာရီဆိုင်တွေပိတ်ခိုင်းလိုက်တာပေါ့ဗျာဟွာရဲရပိတ်ခိုင်းလိုက်တာရဲရတဆိုင်တည်းကိုသွားပြီးတော့ပြောလိုက်တော့ကျန်တဲ့ဆိုင်တွေအလုံးပိတ်ကြတော့အကြတော့ဒီ7နှစ်နောက်ပိုင်းမူဆယ်မြို့မှာအခြေအနေဝင်စီးမယ်လို့တော့ကြားရတယ်။အဲအကြောင်းနေလည်းပိတ်တယ်ဗျ။အကြောင်းတို့ဘန်လို့အဇီယာဘန်အားလုံးပိတ်အဲ့လိုဖြစ်သွားတယ
်။မူဆယ်မြို့မှာရဲစခန်းကတာဝန်ကျဝန်ထမ်းတဦးကတော့ရဲတပ်ဖွဲ့ကအခုလိုပိတ်ခိုင်းတာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကြီးကတော့မိတ်ထုတ်ပြန်ထားတာမရှိသေးဘူးဗျ။အဲ့လိုလုံးခိုင်းတာမရှိတော့။ဟောဒါသူတို့ရက်ွက်စီပြီးထင်တယ်။ထွေးဟုတ်မေးဒီမှသိမှာဗျ။
မူဆယ်မြို့ကဒေသခံတည်နှောက်တူဖြစ်တဲ့ဦးမောင်ကတော့အာနာပိုင်တွေကအမိန့်တစုံတရာထုတ်ပြန်ထားတာမရှိကြောင်းပြောပါတယ်
။အဲဒီစစ်တပ်ခွဲမှာဆန်ဦးစိုးအီမူကကျွန်တော်တို့တရားဝင်ပြောတာကသူတို့အနေနဲ့ဒီဝမ်ဖို့ဖို့မထုတ်ပါဘူးတဲ့ဝမ်ဖို့ဖို့မထုတ်ဘူးဆိုတဲ့အကြောင်းကိုရက်ကြီးဥက္ကရာတွေအကုန်လုံးရက်ပဲဥက္ကရာတွေအကုန်လုံးအခက်တနိုင်ခွဲတဲ့အချိန်မှာထပ်မံရှင်းညာခိုင်းနေထပ်မံရှင်းညာခိုင်းနေတာဝမ်ဖို့ဖို့မထုတ်ဘူးဆိုတဲ့အကြောင်းဆိုရင်အကြောင်းကြမဖြစ်မဖြစ်ဘူးဆိုတဲ့အကြောင်းမြို့ကလူတော်တော်များရွှေဒီဘက်ကိုအထူးသဖြင့်စာအုပ်ရှိတဲ့သူတွေကတော်တော်များတော့ဘုက္ကကောင်းအောင်ရောက်သွားကြပြီအထူးသဖြင့်ရွှေဒီရောက်သွားကြပြီ
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့တနင်္ဂနွေနေ့ကမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်ကုန်သွယ်ရေးစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်မူဆယ်မြို့ပေါ်ကိုပြည်သူ2600ကျော်လာရောက်ခိုလုံကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့တရုတ်နိုင်ငံကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ကလူ3000လောက်သူတို့နိုင်ငံအတွင်းကိုခိုလုံလာကြောင်းသတင်းထုတ်ပြန်ထားပါတယ
်大约有3000名缅甸边境的民众为逃避战乱
တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ချမ်းမာနေထိုင်သူ3000နီးပါးတိုက်ပွဲကနေလွတ်မြောက်ဖို့အတွက်တရုတ်နိုင်ငံပိုင်နယ်တဲကိုဝင်ရောက်ခဲ့ကြပါတယ်လူသားချင်းစာနာထောက်ထားမှုအနေနဲ့တရုတ်နိုင်ငံရဲ့ဒေသန္တရအစိုးရကသူတို့အတွက်တင့်တင့်လျောက်ပါအောင်စီစဉ်ပေးထားပါတယ်နောက်ဒဏ်ရာရထားတဲ့လူတွေကိုလည်းစေကူသားဖို့အတွက်ဆေးရုံတွေကိုပို့ပေးထားပါတယ်တိုက်ပွဲတွေဆုံးသက်ပြီးတင်းမာမှုတွေကျော့ကျသွားပြီးတဲ့နောက်မှာမြန်မာနိုင်ငံသားတွေအများဆုံးအမိအမြေကိုပြန်နိုင်ဖို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်တနင်္လာနေ့ညပိုင်းကမူဆယ်မြို့မြို့မရဲစခန်းကိုကချင်နဲ့ပလောင်တပ်ဖွဲ့တွေကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့အင်္ဂါနေ့မနက်ပိုင်းမှာတော့လာရှိုးမူဆယ်လန်းကုတ်ခိုင်မြို့နယ်နတ်ခိုင်ရွာနဲ့ဟိုနောင်ရွာအကြားတိုက်ခိုက်မှုမှာအရက်သားတဦးသေဆုံးခဲ့ကြောင်းကိုကာကွယ်ရေးဦးစီးချုပ်ရုံးကတင်ပြထုတ်ပြန်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒါကတော့ဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါအခုတော့ဒီနိုင်ငံတကာနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ပြပေးပါမယ် Nangan Dwe Ja Kong Dwe Kung Dwe Shua Chabi Kong Dwe Ye Do Mye Bo Yiwe Jane American Pa Win Nangan Mong Sena Nangan Ja Dabo Du Nyi Mu Ya Shi Ta Re Pacific Ya Won Nangan Mya Kong Dwe Ye Dabo Du Nyi Je TPP Te Ga Ni Nau Twe Po Tu Tumra Da Won Patama U Zong Tan Saung De Ne Ma Saung Yue Me Lo American Yue Kao Khan Tamada Donald Trump Ga Pyo Ja Ge Ba De Tamada Barack Obama Ye Asha Nangan Dwe Be Ayung Pyeong Sai Ge De Nangan Ja Ye Mu Wara Ma Adiga Achet Takhu Nine Pa Win Ge De Kong Twe Ye Dabo Tu Nyi Che Ji Ga Ni American Nau Twe Ge Yin Myanmar Nangan Pa Win Asha Nangan Dwe Ye Kong Twe Ye Po Blu Tet Ya Mu Dwe Shi Nai De Le So Ra Go Ma Su Mya Mu Su Si Tin Pya Tha Ba De Shin
Kaba Dwa Kong Twe Ye Ye 40 Ya Kai Nau Phit De American Australia Japan Malaysia Vietnam Singapore Brunei New Zealand Canada Mexico Chile Ne Peru နိုင်ငံ ပေါင်း 12 နိုင်ငံ ကြား မှာ ရရှိ ထား တဲ့ Pacific ရဝတ် နိုင်ငံ များ ကုန်သွယ် ရေး သဘော တူ ညီ ချက် TPP တွေက နေ ထွက် မယ် လို့ ရွေး ကောက် ခံ သမ္မတ Donald Trump က သူ့ ရဲ့ ရည်တရား အစီအစဉ် မိန့်ခွန်း မှာ ပြော ကြား ခဲ့ တာ ဖြစ် ပါ တယ် 9 နှစ် ကြာ ညှိ နှိုင်း ဆွေး နွေး ရရှိ ထား တဲ့ TPP သဘော တူ ညီ ချက် ကို အကောင့် ထဲ ဖော် နိုင် ဖို့ ပါဝင် တဲ့ နိုင်ငံ တိုင်း မှာ အတည် ပြု ဖို့ လိုပါ တယ် American လွှတ် တော် မှာ ခု ထိ အတည် မ ပြု နိုင် သေး တဲ့ အဲ့ ဒီ သဘော တူ ညီ ချက် ကို သူ သမ္မတ တာဝန် ပထမ ဆုံး ယူ တဲ့ နေ့ မှာ ပြန် လည် ရုပ် သိမ်း ပြီး America အတွက် ပို့ အကျိုး ရှိ အောင် တ နိုင်ငံ ချင်း စီ နဲ့ အပြန် အလှန် သဘော တူ ညီ ချက် တွေ ရ အောင် ပြန် လည် ညှိ နှိုင်း မယ် လို့ Donald Trump က ပြော ကြား ခဲ့ တာ ဖြစ် ပါ တယ် TPP သဘော တူ ညီ ချက် ဟာ ကုန် သွယ် ရေး အတွက် ပဲ အကျိုး ရှိ စေ တာ မ ဟုတ် ဘဲ အလုပ် သမား တွေ ရဲ့ ဝင်ငွေ ကို တိုး စေ မယ် ညာနာ ဖန်တီး မှု ဆိုင်ရာ မူပိုင် ခွင့် တွေ ကို အကာ အကွယ် ပေး နိုင် မယ် အလုပ် သမား အခွင့် အရေး နဲ့ အလုပ် ခွင့် လုံခြုံ ရေး အတွက် အာမခ ခံ ချက် ရှိ မယ် လို့ ဒီ သဘော တူ ညီ ချက် အပေါ် ထောက် ခံ သူ တွေ က ပြော ကြား ပါတယ် ဝေဖန် သူ တွေ က တော့ ဒီ သဘော တူ ညီ ချက် က လုပ်ငန်း ကုမ္ပဏီ ကြီး တွေ အတွက် ပဲ အကျိုး ရှိ စေ ပြီး တော့ ညာနာ ဖန်တီး မှု ဆိုင်ရာ မူပိုင် ခွင့် မှာ ကန့်သတ် ချက် တွေ ပို များ စေ လိမ့် မယ် လို့ ပြော ကြား ပါတယ် TPP ဟာ ကုန် သွယ် ရေး သဘော တူ ညီ ချက် တစ် ခု လည်း မဟုတ် ဘူး လို့ Australia နိုင်ငံ New South Wales တက္ကသိုလ် က နိုင်ငံ ရေး သိပ္ပံ ပညာ ရှင် Carl Thea က အခု လို့ ထောက် ပြ ပါတယ်
This is not a trade agreement. It's one that included services, intellectual property, environmental issues, climate change.
Yeah, Kongdwaye Tukhuri na saine the board unje mahubbaru. Wonsang mure nyana bisi muwanywe akagwe pe mure pa bare. Sabawa pamon jin thimin kagwe yadi uru pyanglae mu kagwe kisa re pa bare. Sait ko myin ma re san chain san hnung sat mat jet de ne thabaw tu sa ja da ba. တရုတ် ကို သဘော တူ ညီ ချက် မှာ မ ထည့် ခဲ့ တာ မဟုတ် ပါဘူး ဒီ ဆန် တွေ ကို တရုတ် ဘက် က မ ပြည့် မီ နိုင် တဲ့ အတွက် မ ပါ နိုင် ခဲ့ တာ ပါ
ဒီ သဘော တူ ညီ ချက် ကြောင့် American အလုပ် အကိုင် တချို့ နိုင်ငံ သား ကို ရောက် သွား နိုင် တာ မှန် ပေမဲ့ အချုံ ကြည့် ရင် American တ နိုင်ငံ လုံး အတွက် အကျိုး အမြတ် ရှိ နိုင် တယ် လို့ American အခြေ စိုက် The Council on Foreign Relations တက်သည့် ပညာ ရှင် များ အဖွဲ့ က အခု November လ ထဲ မှာ ပဲ အစီရင် ခံစား ထုတ် ပြန် ခဲ့ ပါတယ် ဒီ သဘော တူ ညီ ချက် ကနေ American နိုင်ငံ နှုတ် ထွက် သွား မယ် ဆိုရင် တရုတ် နိုင်ငံ အတွက် ကုန်သွယ် ရေး အခွင့် အလမ်း သစ် တွေ ပေါ် လာ ပြီးတော့ American နဲ့ တရုတ် ကြား ကုန်သွယ် ရေး ပဋိပက္ခ တွေ ဖြစ် လာ နိုင် တယ် လို့ လေ့လာသူ တချို့ က လည်း ထောက် ပြ ကြ ပါတယ် ကမ္ဘာ ကုန်သွယ် ရေး မှာ American ရဲ့ အခန်း ကဏ္ဍ အပေါ် အကြီးအကျယ် တက်ရောက် မှု တွေ ရှိ လာ နိုင် တယ် လို့ ထိုင်း နိုင်ငံ တမန်ဆက် တက္ကသိုလ် က နိုင်ငံ တကာ စီးပွား ရေး ဆိုင်ရာ ပါမောက္ခ ပါဝီဒါ ပါနနွန် က VOA ကို ပြော ပါတယ်
What would really happen would be that the U.S. leading role in the liberal idea of globalization.
TPP သဘောတူညီချက်ထဲမှာပါတော့ဘူးဆိုရင်ကမ္ဘာနိုင်ငံတွေကြားကုန်သွယ်ရေးအတားအဆီးတွေမရှိသေးတဲ့ကမ္ဘာယွာဝါဒမှာ American က liberal ယူဆနဲ့ဥဆောင်နေတဲ့အခန်းကဏ္ဍကဘလို့ဖြစ်သွားမလဲ။ Now ဒေတာရင်းကုန်သွယ်မှုနဲ့နိုင်ငံအများပါဝင်တဲ့ကုန်သွယ်မှုတွေမှာ American ရဲ့ခန္ဓာကမှိမ့်မိန်သွားပါလိမ့်မယ်။ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဘုံစည်းကမ်းဥပဒေတွေချမှတ်တဲ့နေရာမှာလေ American ရဲ့ခန္ဓာကအရေးကြီးတဲ့နေရာကနေပါတော့မှာမဟုတ်ပါဘူ
း TPP သဘောတူညီချက်ကိုအကောင့်ထဲမဖို့နိုင်ရင်အထူးအနာဆုံးဖြစ်မှာက Vietnam နဲ့ Malaysia နိုင်ငံတို့ဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်အခုလိုအာဆီယံအဖွဲ့ဝင်တွေထိခိုက်ရေးမြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေဖြစ်လာနိုင်ပါသလဲသွေဝိုက်တက်ရောက်မှုတွေရှိလာနိုင်တယ်လို့ American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်ကတုံ့တက်ပါတယ်
DBB နဲ့ဓာတ်ရိုက်မြန်မာပြည်ပေါ်တက်ရောက်မှုကတော့မရှိပါဘူးခင်ဗျာမြန်မာနိုင်ငံကဓာတ်ရိုက်ပတ်သက်တာမဟုတ်ပါဘူးသွေဝိုက်ပြီးပတ်သက်တာဖြစ်တဲ့အတွက်တခြားသောအာဆီယံနိုင်ငံတွေက DBB တွေမှာပါနေတဲ့အတွက်ထိုနိုင်ငံတွေနဲ့ဒီပြုတ်လုတဲ့ DBB ပြတ်သွားတာမြန်မာနိုင်ငံရဲ့ economy ကိုလည်းတနည်းမဟုတ်အနည်းနဲ့ထိရောက်မှုရှိပါတယ်။ဘာလို့လဲဆိုတော့ကမြန်မာနိုင်ငံက ASEAN Economic Community AEC နဲ့ပါဝင်ပြီးပတ်သက်နေတဲ့အတွက်ဒီအခု VN Malaysia နဲ့မဟုတ်ပါဘူးဗျ။တခြားဘဲ ASEAN နိုင်ငံရဲ့စီးပွားရေးကဏ္ဍမှာထိရောက်မှုရှိရှိမြန်မာနိုင်ငံမှာထိရောက်မှုတနည်းမဟုတ်အနည်းနဲ့ရောရှိနေမှာပါ
။ TPP သဘောတူညီချက်မှာပါဝင်တဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့တရုတ်အပါအဝင် Asia Pacific နိုင်ငံတချို့နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အကျိုးအမြတ်တွေကို ASEAN အဖွဲ့ကြီးကနေရယူနိုင်ပါတယ်လို့စီးပွားရေးပညာရှင်တချို့ကတော့ပြောပါတယ်။တရုတ်နိုင်ငံက အခုရဲကအာရှပစိဖိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးတိုးချဲ့ဖို့ကြိုးစားနေပြီလို့ထိုင်းအခြေစိုက် Hatton Capital ရဲ့စီးပွားမိတ်ဖက် Tripon Phumi Wasana က VOA ကိုပြောပါတယ
် China will and China expand they will continue to foster this relationship with Southeast Asia
ဒီကကုန်သွယ်ရေးကိုတိုးချဲ့ဖို့လုပ်မှာပါရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်သူတို့ကဆက်ပြီးတော့လုပ်သွားပါလိမ့်မယ်အမေရိကန်ကပြည်တွင်းရေးကိစ္စပေါ်အယုံဆက်တာကတရုတ်အတွက်ခွင့်ကောင်းမယ်လေတရုတ်ကတော့ပြပအခြေအနေကိုပိုးပြီးတော့ထည့်သွင်းစဉ်းစားလာပါတယ
်အာဆီယံနိုင်ငံတွေအပြင်ဂျပန်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေပါဝင်တဲ့ Regional Comprehensive Economic Partnership ဒေသရင်းလွတ်လပ်စွာကုန်သွယ်ရေး RCEP သဘောတူညီချက်ကိုအောင်မြင်ဖို့တရုတ်ကတွန်းအားပေးလာမယ်လို့ခန့်မှန်းရပါတယ်အဲ့ဒီသဘောတူညီချက်ကနေအာရှနိုင်ငံတွေအနေနဲ့အကျိုးအမြတ်တွေကြားနိုင်မှာဖြစ်ပေမဲ့လည်းအာရှပစိဖိတ်ရံဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကိုအကောင့်ထဲမဖို့နိုင်လို့နစ်နာဆုံးရှုံးသွားမှာတွေကိုတော့အပြည့်အဝကာမိနိုင်မှာမဟုတ်ဘူးလို့ပညာရှင်တချို့ကပြောနေပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတစ်ဆက်ထက်မှပဲ Democratic Party က Hillary Clinton ရုပ်လုံငန်းအတွက်ကိုပိုင် email server အသုံးပြုခဲ့တဲ့ကိစ္စအပေါ်ရွေးကောက်ခံသမ္မတ Donald Trump ရဲ့သဘောထားကိုတင်ပြပေးပါမယ်။American ပြည်ထောင်စုရွေးကောက်ခံသမ္မတအသစ် Donald Trump ဟာ Democratic Party ကသူ့ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ Hillary Clinton ကိုသူ့မနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကရုပ်လုံငန်းအတွက်ကိုပိုင် email server အသုံးပြုခဲ့တာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်ဖို့ရွယ်ချက်မရှိတော့ဘူးလို့ Donald Trump ရဲ့ထိတ်တန့်လက်ထောက်တူကအင်္ဂါနေ့မှာပြောဆိုပါတယ်ထရမ့်ဟာမဲဆွယ်စည်းရုံးစဉ်ကာလတုန်းကသူသာအနိုင်ရခဲ့မယ်ဆိုရင် Hillary Clinton ကိုရုပ်လုံငန်းအတွက်ကိုပိုင် email server အသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးအရေးယူပြီးထောင်ထဲအထိပို့မယ်လို့ပြောဆိုခဲ့ပူပါတယ်အပြည့်အစုံကိုတော့ဆက်ပြီးပြောပြပေးပါမယ်ရှင်ရွေးကောက်ခံသမ္မတအသစ် Donald Trump ဟာ Democratic Party က Hillary Clinton ရုပ်လုံငန်းအတွက်ကိုပိုင် email အသုံးပြုခဲ့တာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်ဖို့မရည်ရွယ်တော့ပါဘူးလို့ Trump ရဲ့အကြံပေးတူဖြစ်တဲ့Kellyanne Conway က MSNBC သတင်းဌာနကိုပြောဆိုခဲ့ပါတယ်။ Mrs. Conway ဟာအရင်တုန်းက Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမန်နေဂျာတူဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာ American နိုင်ငံရေးကိုထင်ရှားတဲ့အစဉ်အလာတရားဖြစ်တယ်လို့ရွေးကောက်ခံသမ္မတအသစ် Trump ကိုထောက်ခံတဲ့ New York မြို့တော်ဝန်ဟောင်း Rudy Giuliani ကပြောပါတယ်။ Mr. Trump ရဲ့အစိုးရ Cabinet အဖွဲ့ဝင်တူဖြစ်လာနိုင်ပွဲရှိတဲ့ Giuliani ကအခုလိုပြောပါတယ
်။ There's a tradition in American politics that after you win an election,
ဒီကောက်ပွဲအနေနဲ့ရပြီးတဲ့နောက်ပိုင်းမှာကိုလုံမယ်လို့ပြောဆိုထားတဲ့အရာတွေကိုမလုပ်တော့ပဲအတိတ်ကိုအတိတ်မှပဲထားလိုက်တာဟာအမေရိကန်နိုင်ငံရေးလောကရဲ့အစဉ်အလာတစ်ခုဖြစ်ပါလေတကယ်လို့များထရမ့်အနေနဲ့ဒီအစဉ်အလာတိုင်းဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်တမိုင်းအစဉ်အလာနဲ့လည်းကိုက်ညီပါတယ်ကိုကဖြစ်လာနိုင်ပွဲရှိတဲ့မကောင်းတဲ့အရာတွေအပါအဝင်အမျိုးမျိုးပြောဆိုနေကြတာတွေရှိပေမဲ့လည်းနိုင်ငံတွေးဆညီညွတ်ဖို့အတွက်ဖြစ်ခဲ့တာတွေကိုအတိတ်မှပဲထားလိုက်ကြပါတယ်
Mrs. Clinton email ကိစ္စနဲ့ပတ်သက်တဲ့ Trump ရဲ့ဆုံးဖြတ်ချက်မှန်သမျှကိုသူ့အနေနဲ့ထောက်ခံသွားမှာဖြစ်တယ်လို့လဲ Giuliani ကပြောပါတယ်။မဲဆွယ်စည်းရုံးရေးကာလတုန်းကဗဟိုအချက်အချာနေရာတစ်ခုဖြစ်ခဲ့တဲ့ New York မြို့နေအိမ်က public email server ကို Mrs. Clinton အသုံးပြုခဲ့တာဖြစ်ပါတယ်။ဒီ email ပေါင်းတောင်းတဲ့ချီကိုပို့ဆောင်လက်ခံခဲ့တာနဲ့ပတ်သက်ပြီး Hillary Clinton ရဲ့ဖြေရှင်းချက်ကိုမဲဆန္ဒရှင်အတော်များများတန်တရားဖြေခဲ့ကြတာကိုလူမှုစစ်တမ်းကောက်ယူမှုတွေမှာတွေ့ခဲ့ကြရပါတယ်။နိုင်ငံရေးထိုက်တန်းသံတမန်တူအနေနဲ့ယုံကြည်ပွဲရရှိမှရှိနဲ့ရိုးသားမှုရှိမှရှိဆိုတဲ့အပေါ်မှာမဲဆန္ဒရှင်တွေကသူမကိုမေးခွန်းထုတ်နေကြတာဖြစ်ပါတယ်။လပေါင်းများစွာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးကာလတုန်းက Republican သမ္မတလောင်းဖြစ်ခဲ့တဲ့ Donald Trump ဟာ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအမျိုးသားလုံခြုံရေးဆိုင်ရာကိစ္စရာတွေကိုကင်တွဲရမှာသူမရဲ့ကိုပိုင် email server အသုံးပြုခဲ့တဲ့အပေါ်စုံစမ်းစစ်ဆေးသွားမယ်ဆိုတဲ့ Trump ရဲ့ပြောဆိုမှုကြောင့်Trump ကိုထောက်ခံတဲ့သူတွေကကလင်တန်ကိုဖမ်းဆီးဖို့အဟိကျွေးကြော်ခဲ့ကြတာကို Trump ကလည်းသဘောကျခဲ့ပါတယ်။ဒါအပြင် Trump ကသူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင် Mrs. Clinton ကိုစုံစမ်းစစ်ဆေးမဲ့အထူးအစိုးရရှေ့နေတူကိုပါခန့်အပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း American အများစုက Hillary Clinton ကိုယုံကြည်မှုမရှိကြတဲ့အချက်ကိုတော့ Hillary Clinton အနေနဲ့ရင်ဆိုင်ရမယ်လို့ထင်မြင်ကြောင်း Mrs. Conway ကပြောပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းပုတ်ထူးနေ့မနေ့စီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်ပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာနှားဆင်ရမှာကတော့
အလုတ်ထုတ်ပြီးရလောက်အောင်အကြောင်းပြချက်တွေဖြစ်တဲ့အာဂရီလိုက်စာမှုတို့ဟလာဟိုအလုတ်တော်မကျဘူးမှု
ဒေါက်တာတွင်းစီရဲ့ပြောကြားချက်ဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးကျော်စန္ဒာနဲ့ဦးဆန်မှုဝေတို့စူးစီးတင်ပြထားပါတယ်ရှင
်ညဉ့်ညရေးအတွက်မြန်မာပြည်အနာခွဲဖို့လိုအပ်တဲ့ဆွဲခေါင်းစဉ်နဲ့ UN တက္ကသိုလ်နိုင်ငံတကာလေ့လာရေးပမခဘီရှိဟောင်းရေးသားထားတဲ့ဆောင်ပါကို Global Times ကဥစွာတင်ပြလိုပါတယ်မြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်အနီးမှာမြန်မာအစိုးရတနင်္လာနေ့တိုင်းဒေသလက်နက်ကိုင်တိုက်ပွဲပြန်ဖြစ်လာကြပြီးလွင့်စင်လာတဲ့ကြီးစံတွေကြောင့်တရုတ်လူမျိုးတို့ချို့ဒဏ်ရာရရှိခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်အရေးကြီးတဲ့အချိန်မှာဖြစ်လာတာပါ။ KIA တွေကိုအစိုးရတပ်ကဝိုင်းတိုက်လာလို့တိုင်းဒေသလက်နက်ကိုင်၄ဘွဲကတုံ့ပြန်တိုက်ခိုက်ကြတာပါ။ဒီတိုက်ပွဲဟာဒေါင်ဆန်းစုကြည်အပေးလှုပ်ဆောင်တဲ့အမျိုးသားပြန်လည်စစ်မြေရေးအတွက်အဟံတဖြစ်စေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းအနေနဲ့ဒီတိုင်းဒေသအဖွဲ့တွေကိုချေမှုပစ်ချင်တဲ့အတွက်လှုပ်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။တခါတိုင်းဒါအင်အားစု၄ခုအနေနဲ့လဲသူတို့ရဲ့နယ်မြေတွေကိုထိန်းသိမ်းချနိုင်ခွင့်ရအောင်တောင်ဆန်းစုကြည်နဲ့တရုတ်တို့ကမြန်မာစစ်တပ်ကိုဖိအားပေးစီချင်တာလဲဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေကလည်းတစ်ဖွဲ့နဲ့တစ်ဖွဲ့အမြဲတမ်းစည်းလုံးညီညွတ်ကြကြတာမဟုတ်ပါဘူး။မြန်မာအစိုးရစစ်တပ်ကလည်းဘယ်တော့ငါမှတိုင်းဒါတွေတောင်းဆိုမှုဖျော်ပေးလိုက်လျော့ဖို့လိုလားခဲ့တာမဟုတ်ပါဘူး။လက်နက်ကိုင်အဖွဲ့တွေကလည်းတစ်ဖွဲ့ချင်းစီဆက်ဆံတာပါ။မြန်မာပြည်မှာလွတ်လပ်ရေးရကြတဲ့အမျိုးသားညီညွတ်ရေးမရှိခဲ့ဘူး။တိုင်းရင်းသားပြဿနာကိုလက်နက်ကိုင်ဖြစ်ရှင်းလာခဲ့ကြတာလည်းမအောင်မြင်ခဲ့ပါဘူး။ NLD အစိုးရမြန်မာစစ်တပ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့အပြန်အလှန်နားလည်မှုတွေနဲ့ဆွေးနွေးကြမှညီညာရေးရနိုင်မှာပါ။တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့သူတို့ဒေသတွင်းအာဏာနဲ့ဆီယန်ဇာတာတွေကိုစိမ့်ပိုက်ချုပ်ကန့်ထားဖို့ဆိုတာလက်တွေ့မကျသလိုအစိုးရစစ်တပ်ကသူတို့ကိုအင်အားသုံးပြီးချိုးနှိမ်ပစ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးဖက်ဒရယ်စနစ်မထူထောင်နိုင်သရွေ့တိုင်းရင်းသားတွေကိုအစင်းမြင့်ကိုပိုင်အုပ်ချုပ်ရေးမပေးနိုင်သရွေ့မြန်မာနိုင်ငံရဲ့အစဉ်ကူပြောင်းမှုဟာအခက်အခဲနဲ့အများတိုင်းရင်ဆိုင်နေရပါလိမ့်မယ်မြန်မာပြည်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေပေါ်တရုတ်ရဲ့ရည်တည်ချက်ကတော့ရှင်းလင်းပြသပါတယ်ပွင့်ပွင့်လင်းလင်းပါပဲပဲပေါင်းစုံကထင်းထင်းပြင်းပြင်းလှုပ်ကြဖို့နေဆက်မှတည်ငြိမ်အေးချမ်းမှုရှိစေဖို့မျှော်လင့်ပါတယ်တိုင်းရင်းသားတွေကိုရောစစ်တပ်ကိုပါဘယ်ဘက်ကိုမှအကူအညီပေးမှာမဟုတ်ပါဘူး။ဘယ်သူကပဲဒီပဋိပက္ခကိုစတင်ပြီးဖြစ်စေဒီပဋိပက္ခကြောင့်ဒေသခံလူထုသာဒုက္ခရောက်ပြီးနိုင်ငံနယ်စပ်မှာလုံခြုံရေးစင်ကုန်မှုတွေဖြစ်ပေါ်စေပါရဲ့။အလုံးဆွေးနွေးဝက်ဆပွဲပေါ်မှာပြန်ထိုင်ကြဖို့တိုက်တွန်းရေးသားပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဆက်လက်တင်ပြချင်တာကတော့ဒီ diplomat စာဆောင်မှာအခုချိန်ဟာဒေါ်အောင်ဆန်းစုကြည်ရဲ့ဒုတိယတွန်လှန်ရေးကာလဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ David Hart ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းပထမအဆုံးဒီမိုကရေစီနေကြကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိခဲ့ပြီးတဲ့နောက်တနည်းအကြံမှာစိတ်မကြေနပ်စရာတွေထွက်ပေါ်လာနေပြီလားဆိုပြီးတော့မေးခွန်းနဲ့ဆောင်းပါးကိုဖွင့်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုကင်တွယ်ဆောင်ရွက်တာနဲ့ပတ်သက်ပြီးတော့ဝေဖန်ဖြစ်တင်ခံနေရပါတယ်။ဒီဒေသမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ထောက်ပြထားပါတယ်။လူမှုရေးနဲ့တရားဥပဒေရေးရာပြောင်းလဲမှုတွေလုပ်ပါမယ်ဆိုတဲ့ဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့အစိုးရရဲ့ပေးထားတဲ့ကတိတွေပေါ် PR ပေးမှုတွေလည်းကြုံနေရတယ်လို့ဆိုပါတယ်ရွေးကောက်ပွဲပြီးလို့တနှစ်ကြာမှဖြစ်ထွန်းတိုးတက်မှုတွေကလည်းနေပါနေတယ်ဆိုပြီးတော့လူတော်တော်များများကသဘောမကျဖြစ်နေကြတယ်လို့လည်းရေးသားထားပါတယ်သတင်းတောက်တွေကိုဖမ်းဆီးထိန်းသိမ်းမှုတွေရှိနေတာကြောင့်လည်းသတင်းလွတ်လပ်ခွင့်ပေါ်ဝေဖန်မှုတွေရှိနေပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့အစိုးရဟာသတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ပတ်ဝန်းကျင်အခြေအနေမျိုးဘာမှဖန်တီးကြတာမျိုးမရှိဘူးဆိုပြီးတော့လေရေးသားတာတွေနဲ့ကြုံတွေ့နေရတယ်လို့ထောက်ပြထားပါတယ်အပြည့်စုံကို The Diplomat စာဆောင်မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါရှင်အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီဒေါ်လလတန်စီစဉ်တင်ဆက်ထားပါတယ်ရှင
်ဒီကနေ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့တိုက်ရိုက်ဒီဘက်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ်idiom တွေကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် They paid lip service that the elections will be free and fair butThey had no intention of doing so.
Thuruga yuika wwegu lulapi diya mnyanda ba me lu logo luta gire li. Letwe ma ro di lu lupi bu thuru ma yue jem mshibu lu diwe ya ba re. Uma gu nautkau na sinji jaya an.
They paid lip service that the elections will be free and fair, but they had no intention of doing so.
Tukuku gu tibo du ba re taukan ba re.လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ထော်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့အင်္ဂါနေ့ရက်ကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ထုတ်လွှင့်ရင်မူမတ်တန်ကြီးထိုင်းနဲ့ကိုကျော်ကျော်တင်စီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတဲရီလံအစီအစဉ်ကနေကြိုဆိုပါတယ်ပြောင်းလဲခြင်းတံပီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာလူတွေတကယ်ပဲငတ်မော့တောင်းတခဲ့တဲ့ဒီမိုကရေစီအပြောင်းအလဲတွေကိုနှီးမှန်လမ်းမှန်နဲ့အစစ်မှန်ဖော်ဆောင်နေတယ်လို့မြင်ကြပါသလားဒီအကြောင်းကိုအဓိကဆွေးနွေးကြဖို့ပါဒီကောင်းစဉ်နဲ့ဆွေးနွေးဖို့ဖြစ်လာခဲ့တဲ့ကျွန်တော်တို့ချက်ချင်းလက်ငင်းဖြစ်ခဲ့တဲ့အကြောင်းရင်းကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတခုပါအခုချိန်ဒီလဲပဲဒီကိစ္စနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုသံတွေကမရက်သေးပါဘူးအဲ့ဒါကတော့အစိုးရဖွဲ့ဝင်ဒူးဝင်ကြီးဒူးကိုရုတ်တရက်ဆိုသလိုပဲယာရုကနေသမရအမိန့်နဲ့ထုတ်ပစ်လိုက်တဲ့ကိစ္စပါဒီဒူးဝင်ကြီးထုတ်ပစ်ခံရတဲ့ဒူးဝင်ကြီးကလည်းပဲသူတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးဌာနမှာသက်ဆိုင်ရာပတ်သက်ရကိုကျွမ်းကျင်တဲ့ဒူးဝင်ကြီးဒူးပညာရှင်တူဖြစ်နေပါတယ်အဲလိုရုတ်တရက်အထုတ်ပစ်ခံရတဲ့ကိစ္စအပေါ်မှာဝေဖန်တယ်အခုချိန်ထိရှိနေလို့မှာတခါဒီထုတ်ပစ်လိုက်တဲ့ကိစ္စမှာဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ထိတန်းကောင်းဆောင်တူပါတီကောင်းဆောင်ပေါ့အစိုးရဖွဲ့တာဝန်ရှိသူမဟုတ်ဘဲနဲ့ပါတီကောင်းဆောင်ကပါဝင်ပတ်သက်နေတဲ့အဓိကပြောဆိုတဲ့လူဖြစ်နေတဲ့ဟာကလည်းပဲအဓိကဝေဖန်စရာဖြစ်နေပါတယ်ဆိုတော့ပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်တို့ဒီ1990ပြည့်နှစ်ရွေးကောက်ပွဲအဲ့ဒီချိန်ကလည်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဟာနိုင်ငံလုံးကျွတ်နီးပါးရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ဒါကျွန်တော်တို့မသိသေးသူများသိဖို့အတွက်ပါအဲ့ဒီ1990ပြည့်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေကတူဖြစ်တဲ့အခုလက်ရှိအမေရိကန်ပြည်တော်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတောက်လျှောက်နေထိုင်နေပြီးတော့မြန်မာအရေးနိုင်ငံရေးစီးပွားရေးလူမှုရေးစသည်အားဖြင့်လေလာသုံးသပ်ဆောင်းပါးတွေရေးသားနေတဲ့ဒေါက်တာရံပူသိန်းဖြစ်ပါတယ်ဆရာဝန်တွေအားလုံးကျေးဇူးပါတယ်ခင်ဗျာပထမဦးဆုံးကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်အစိုးရသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေကိုဒီဒူးဝင်ကြီးဒူးနှုတ်ထက်ခံရတဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်နေတဲ့ပုံမှာတုံ့ပြန်ချက်ကျွန်တော်မေးထားတာရှိပါတယ်16စက္ကန့်ရှိပါတယ်အဲ့ဒါလေးကိုကျွန်တော်ရင်စုံနားထောင်ကြည့်အောင်ပါဟုတ
်ကျွန်တော်တို့လည်းအဲ့နဲ့ပတ်သက်ပြီးတော့ဘာမှပြောကြားလို့မရှိဘူးဆိုရဒီနေ့ကတော့နော်စက်တင်နေတဲ့ပတ်သက်လို့ဒီလိုဆောင်ရွက်ချက်တွေရှိပါတယ်ရှိတဲ့ခါမှာကျွန်တော်တို့အနေနဲ့ကဘလို့ဆိုတဲ့ရှင်းလင်းနေပါတော့နော်အနောက်ကအဘိဓိအဲ့လိုပြောထုတ်ပြန်ခြင်းမျိုးမရှိပါဘူး
ဥစ္စာတွေပြောတော့တဲ့သဘောကတော့ဒါအစိုးရအဖွဲ့တစ်ဖွဲ့ရဲ့ပုံမှန်လှုပ်ဆောင်နေကြနီလန်အတိုင်းပဲလုပ်တယ်ဆိုတဲ့သဘောမျိုးဥစ္စာတွေကပြောသွားပါတယ်ကျွန်တော်ဒီအစီအစဉ်မစခင်မှာပါပဲသိပ်မကြာသေးခင်လေးတွေပဲဒီကျွန်တော်တို့ Tomorrow Journal ပြည်ထောင်စုအခြေစိုက်တဲ့ Tomorrow Journal ရဲ့ online စာမျက်နှာမှာဒေါက်တာထွန်းဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုမနေ့ကနေ့ဆိုရင်တင်ထားတာရှိပါတယ်အဲ့ဒီမှာနောက်ဆုံးမေးခွန်းကိုဒေါက်တာထွန်းဝင်းဖြစ်ထားတာလေးကျွန်တော်ပြန်ပြောပြပါရစေ မိတဲ့မိကွန်းကနောက်ဆုံးမိကွန်းအနေနဲ့တာဝန်ကရက်ဆက်ချင်းခံရတဲ့ပေါ်ဗာမပြောချင်ပါတယ်လို့တရင်တော့ကမိပါတယ်တော်တော်ထွန်းဝင်းပြောထားတာကတော့ပြောရရင်တော့အကြောက်တရားခစ်ကိုပြင်ရောက်သွားတယ်လို့ယူဆပါတယ်အမှန်ပြောသူတွေလမ်းပြီးရောက်သွားနိုင်ပါတယ်အမှန်တရားကိုမကြိုက်သူတွေကြံ့နေပါတယ်အုပ်ချုပ်ရေးအပိုင်းမှာအမြင့်ဆုံးယူထားတဲ့သူအရင်အစိုးရလူတွေပေါ့လူကြီးနားနေပြီးလူကြီးအကြိုက်လိုက်လို့နေသူတွေပေါ့ဗျာမလုရင်လည်းအပြောမလုပါဘူးလုတဲ့သူကြတော့လေလုရင်းနဲ့အခုလိုတာဝန်မှရက်ဆက်ချင်းခံရတာပဲလို့ပြောချင်ပါတယ်ဆိုပြီးတော်တော်ထွန်းဝင်းကပြန်ဖြေသွားပါတယ် Tomorrow Journey နဲ့တွဲဆုံမင်းမြန်ကန်းကနေပြီးတော့ကျွန်တော်ကောက်နှုတ်ပြီးတော့ဖြေပြတာဖြစ်ပြောပြတာပါဆိုတော့ပထမဦးဆုံးကျွန်တော်ဗင်နယ်ဆွေးနွေးသူနူရဲ့သဘောထားကိုရင်ဆိုနှောက်ထောင်းကြည့်အောင်ပါဆရာဒေါက်တာတင့်ဆွေဒေါက်တာထွန်းဝင်းယာရုကအနာပိတ်ခံရတဲ့ကိစ္စတည်ရတယ်ပြီးတဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်လာတယ်ဆရာရဲ့ပထမဦးဆုံးအမြင်သုံးသပ်ချက်တည်ရစီခင်ဗျာ
โอเคဒါမျိုးဖြစ်နိုင်တဲ့ကာလတစ်ခုဖြစ်တယ်နောက်တစ်ခုကခုရက်တွေအတွင်းမှာခုရက်တစ်ပတ်အနည်းငယ်အတွင်းမှာအဲ့ဒီဟာဟိုလူပြောများခံရတဲ့ပါတီတစ်ခုဖြစ်ပါတယ်ခင်ဗျာဒါဟာအတ္တမစိတ်မကောင်းတဲ့ဟာအဲတနည်းတစ်ခုလို့ကျွန်တော်ပထမမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါတော်တော်ရမျိုးသိင
်ဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကတော့ဗောလေဟိုဟိုခုနကကျွန်တော်တို့ဒီကမ္ဘာယုံကတာဝန်ရှိပုဂ္ဂိုလ်ကပြောသွားတယ်ဗောလေဒီဝင်ကြီးဖြစ်ဖြစ်ဒုဝင်ကြီးဖြစ်ဖြစ်ဟဲ့လားတာဝန်ကနေရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ရဲ့လုံယုံလုံစင်အတိုင်းပေါ့လေဒါမထုတ်ပြန်စရာအကြောင်းရင်းကိုထုတ်ပြန်ဖို့ဟိုမလိုအပ်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုချိန်မှာဒီလက်ရှိ NLD အစိုးရကိုကျွန်တော်တို့ကရှုမြင်တာကအရင်ကျွန်တော်တို့နိုင်ငံမှာအစဉ်အဆက်အုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကဟိုတောင်းဆိုနေတာမဟုတ်ဘူးဥပမာဒေတာတွင်းမှာရှိတဲ့ကျွန်တော်တို့အခြားပေါ့လေ။နောက်ကျွန်တော်တို့အာရှဒေသတွေမှာရှိတဲ့အခြားဒီမိုကရေစီနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ဒေါက်တာထွန်းဝင်းဘက်ကလည်းပဲဘာဖြစ်လို့နော်ဒီလိုအကြောင်းရင်းကိုသိချင်လဲဆိုတော့သူ့ကိုအရေးယူလိုက်တဲ့ပုံမှန်မှာနော်ပေးအပ်သည့်တာဝန်ကိုခြေပြွန်စွာမထမ်းဆောင်နိုင်တော့ဆိုတဲ့အချက်ပါ။အဲ့တော့ဒေါက်တာထွန်းဝင်းဘက်ကလည်းသူဟာပေးရတဲ့တာဝန်ကိုချေပြွန်စွာထမ်းဆောင်ခဲ့တယ်နော်အဲ့ဒီလိုမထမ်းဆောင်ဘူးလို့တတ်မှတ်နိုင်တဲ့အကြောင်းအချက်တွေကိုသူ့အနေနဲ့သိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်
အဲ့ဒီအတွက်ကြောင့်မလို့ဒါဟာအရေးကြီးတယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာတင်းဆွေဒီဒေါက်တာထွန်းဝင်းကိုအစိုးရဘက်ကတော့တရားဝင်အကြောင်းပြချက်မပေးဘူးပေါ့ဒါပေမဲ့အင်တာဗျူးတွေမှာပြောတာတွေရှိပါတယ်နော်တစ်ဖက်ကလည်းပဲသတင်းထောက်တွေကနေပြီးတော့မေးတာမျက်နှာတွေ့ဆုံတာတွေကနေပြီးတော့သတင်းတွေထွက်တာတွေလည်းရှိပါတယ်အစိုးရဘက်ကတာဝန်ရှိသူတွေဘက်ကတိတိကျကျမပြောပေမဲ့ကျွန်တော်တို့အကြောင်းပေါ့လေဖြစ်တဲ့အခြေခံအကြောင်းရင်းလေးတွေကိုတော့အကြမ်းပြင်းကျွန်တော်တို့တွေသိထားကြတာတော့ရှိပါတယ်ဆိုအဲ့ဒီသိထားတဲ့အခြေအနေအကြမ်းပြင်းပေါ်မှာအခြေခံပြီးတော့ဆရာတော်တင်းဆွေသုံးသပ်မယ်ဆိုရင်ဒေါက်တာထွန်းဝင်းကိုအခုလိုရုတ်တရက်ယာရုကနေထုတ်ပြစ်လိုက်တယ်ပေါ့ကျွန်တော်ဒီတိုင်းပဲပြောကြရအောင်ကိစ္စဒီကျိုးကြောင်းညီညွတ်စီလျော်တယ်လို့ဆရာယူဆသလား
အဲဟုတ်ကဲ့အဲကျွန်တော်လည်းအကုန်မသိဘူးတိတလောက်ကတိနိုင်တလောက်ကလည်းတစ်ဖက်သက်လို့ပြောရမှာပေါ့ဆရာဦးထွန်းဒေါက်တာထွန်းဝင်းဘက်ကပြောတာတွေပဲကျွန်တော်တို့ကသိရတယ်ဆိုတော့ဟိုမှန်းဆပြီးတော့ဝေဖန်ရတော့တိတ်ဟိုကျိုးကြောင်းမစီလျော်ဘူးလို့ယူဆပါတယ်သို့တော့ချုပ်ငုံပြီးတော့တုံ့တက်ရင်ကျွန်တော်တို့ဒီနေ့ကလည်းတခုပြောခဲ့ပါတယ်ဒီဖြစ်ပြဟာအခြားသောအလုတ်ထုတ်ပြည်ရလောက်အောင်အကြောင်းပြချက်တွေဖြစ်တဲ့အာဂရိလိုက်စားမှုတို့ဟလာဟိုအလုတ်တော်မကြည့်ဘူးမှုတို့ဆိုတာတဲ့ကျွန်တော်မြင်တာကတော့ဆက်ဆံရေးလို့ခေါ်တဲ့လူမှုဆက်ဆံရေးတခုတနည်းအားဖြင့်အထက်အောက်ဆက်ဆံရေးတနည်းအားဖြင့်ပတ်သက်ဆက်နွယ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဆက်ဆံရေးမှာတစုံတစ်ခုအဖို့ဖြစ်ရှိခဲ့သလားလို့ဟိုကျွန်တော်ကတံပြားရှိပါတယ်
ဟုတ်ကဲ့
အဲ့တော့ဒါကတော့တိတ်ကြီးတော့ဟိုကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ရင်းမြင်ဟိုခိုင်မာမှုအားနည်းတဲ့အဲဟိုအကြောင်းရာအကြောင်းပြချက်တူကျွန်တော်ကထင်နေတယ်ခင်ဗျ
ဟုတ်ကဲ့တော်တော်ရမျိုးသိန်းကပြည်ထဲမှာနေတဲ့လူအနီးကပ်လည်းပဲဒါတွေကိုလေ့လာစောင့်ကြည့်နေတယ်ဆိုတော့တော်တော်ရမျိုးသိန်းကရောဒီလိုထုတ်ပြတဲ့ကိစ္စကြိုးကြောင်းသင့်လျော်တယ်လို့ယူဆသလား
ကျွန်တော်ကတော့လုံးဝကိုနော်ကြိုးကြောင်းစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်နောက်ပြီးတော့ပို့ဆိုးတာကဒီဒုဝန်ကြီးတယောက်ကိုနော်တာဝန်ကနေရက်ဆဲတဲ့ကိစ္စမှာနော်ပါတီရဲ့ခေါင်းဆောင်တဦးကပါဝင်ပတ်သက်နေတဲ့ကိစ္စနော်အဲ့ဒါဟာလည်းပဲဗာလဲဆိုတော့အရင်အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့ကျင့်သုံးခဲ့တဲ့ပုံစံမျိုးနဲ့ထပ်တူကျနေတာဟာပြည်တွင်းမှာရှိတဲ့ပြည်သူလူထုအများစုအတွက်မှတ်နှစ်မျိုးစရာဖြစ်နေပါတ အဲ့တော့လက်ရှိအခြေအနေမှာဆိုရင်ဥမာ Facebook စာမျက်နှာပေါ်မှာဒီဒေါက်တာထွန်းဝင်းနဲ့ပတ်သက်ပြီးတော့ဒီ signature campaign တောင်မှစနေတဲ့အနေအထားမျိုးဖြစ်နေပါတယ်ပြည်တွင်းမှာ
အဲ
ဆိုလိုချင်တဲ့သဘောကတော့လက်ရှိနော်ဒီဖြစ်စဉ်ဟာသာမန်အားဖြင့်ပြောရင်ဒုဝန်ကြီးတယောက်ကိုလာတာဝန်ကရက်စဲတာဖြစ်ပေမဲ့လို့ NLD ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကိုနော်အင်မတန်မှဟိုအနှုတ်လက္ခဏာဆောင်တဲ့ဟိုတက်ရောက်မှုတွေရှိလာတဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်ဟုတ်ကဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့ပြောချင်တာကကျွန်တော်ဒီအကြောင်းအရာကိုဆွေးနွေးတာဒီဒေါက်တာထွန်းဝင်းဆိုသောလူပုဂ္ဂိုလ်တဦးဝန်ကြီးဌာနတစ်ခုကဒူးဝန်ကြီးတဦးယာရူးကထုတ်ပယ်ခံရတဲ့ကိစ္စတစ်ခုတည်းဖြစ်ရတစ်ခုတည်းလူပုဂ္ဂိုလ်တဦးတည်းကိုအဓိကရွေးပြီးဆွေးနွေးတာမဟုတ်ပါဘူးဒါဟာဟလာတိုင်းပြည်တစ်ခုလုံးအစိုးရအဖွဲ့တစ်ခုလုံးလက်ရှိအစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်လူတွေမျှော်လင့်တဲ့ပြောင်းလဲအပြောင်းလဲဆိုတာဒီဒါဒီအားလုံးနဲ့ဆက်ဆက်ပြီးတော့မှဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ်လို့ကျွန်တော်ထပ်ပြီးတော့အသိပေးချင်ပါတယ်ဒါရဲ့ဆွေးနွေးမှာတော့ရှင်နေဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုင်းမြို့နယ်ဝေဟုနာကြီးရွာကဦးကြအောင်ပါဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့အစိုးရရဲ့ပြောင်းလဲမှုနဲ့ပတ်သက်ပြီးဒီနေ့ရရင်တော့ပြောင်းလဲခြင်းတိုင်းလို့ပြောင်းလဲပြီဆိုတော့လေအထက်ပိုင်းဆိုင်ရာမှာတော့ပြောင်းလဲပြီဆိုတာသိကြပါတယ်ဒါပေမဲ့အောက်ခြေအဆင့်ဖြစ်တဲ့ကျွန်တော်တို့ရဲ့ကြီးလက်တော်ရွာအဆင့်မှာတော့2015မတိုင်မီရေကောက်ပွဲမတိုင်မီကာလကအတိုင်းပဲဖြစ်နေတော့မှာတို့တော်လဲပြီးပြီးတော့ထွက်လာမယ်လို့တော့တော့မလို့နေသေးပါဒီလိုဘယ်တော့သာအားလုံးချမ်းသာချမ်းသာကြပါစေဒီလောက်ပါပဲနော
်ကျေးဇူးအများကြီးတင်ပါတယ်ဦးကျော်အောင်ဆရာတော်တင်းဆွေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာခေတ်အဆက်ဆက်လွတ်လပ်ရပြီးတော့နှစ်ပေါင်းများစွာခေတ်အဆက်ဆက်ကဒီပညာရှင်တွေနေရာပေးမခံရပါဘူးပြည်ဖက်ခံရပါတယ်အစိုးရမင်းများကစိတ်ထင်တဲ့အတိုင်းစိတ်ရှိတဲ့အတိုင်းလုပ်ပါတယ်လုံသိမ့်လုပ်ထားတဲ့အတိုင်းမလုပ်ပါဘူးအခုတော့ဒီကိစ္စဟာလည်းအဲ့ဒီလိုအလားတန်မျိုးလားဆိုပြီးတော့လူတွေကစိုးရိမ်စိတ်ရှိကြတာပါဆရာကြီးပုံမှာဘယ်လိုသဘောရသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နိုင်ငံမှာလွတ်လပ်ရပြီကလေးအလို့တောင်းပြောရပါတိတာတာကတော့ဘိုးချုပ်ကြီးနေဝင်အနာတင်ပြတဲ့နောက်မှာပညာတတ်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးတဲ့အဆင်လာရှိတယ်နောက်နေရာပေးပြန်တော့လေနေသူပညာနဲ့သူတာဝန်နဲ့အဆက်တာတွေပေးခဲ့တာရှိပါတယ်အခု NLD ဆိုရကြတော့ကျွန်တော်မြင်တာကခုနဆွေးနွေးကြသလိုဆွေးနွေးတဲ့ဘေးကနေဆွေးနွေးကြတယ်ပေါ့နော်ပြောင်းလဲမှုတစုံတရာရှိတယ်ရှိတာကလည်းအမှန်ပြောင်းကြရလေလိုတာကလည်းအမှန်အဲ့လိုတာထဲမှာဟိုဒေါက်တာထုံးမင်းခုနမီဒီယာတခုမှ interview ပေးသလိုမျိုးဟာတကယ်ကိုဖြစ်နေတဲ့အဖြစ်ဖြစ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာ NLD ကဟိုရုပ်ကပွဲတော့ကတော့ပါတီကြည့်ပြီးမဲ့ပေးခဲ့တယ်အစိုးရဖွဲ့တဲ့ခါမှာလူကြည့်ပြီးဖွဲ့တယ်လို့ကျွန်တော်မြင်တယ်အဲ့တော့လူရွေးတဲ့ခါမှာရွေးတဲ့ပုဂ္ဂိုလ်ကနေထားတဲ့စံငယ်ရရွေးတော်မှာကျွန်တော်တို့ကယူကြရတာမဟုတ်ဘူးပေါ့နော်အဲ့တော့ဘယ်လိုလဲတော့ဟိုဟိုမသိဘူးခုလိုဖြစ်လာတော့ကသူပြေတာမှာအားလည်းခြင်းမရှိသလားတော့မဟုတ်ရွေးပြီးတဲ့နောက်မှာစစ်ဆိုင်လောကမှာလည်းရှိသလားဆိုတဲ့ကိစ္စပေါ့နော
်အဲ့
တော့ပညာရှင်တွေမှာကျွန်တော်တင်တာပညာရှင်ကလည်းပညာရှင်အရာနောက်တကနိုင်ငံရေးဆိုတော့အစိုးရဆိုတော့နိုင်ငံရေးပါတော့နိုင်ငံရေးကလည်းလိုတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တာကတော့ပညာအသိရောနိုင်ငံရေးအသိရောပေါ့နော်အဲ့နှစ်ခုလုံးဟိုပြည့်စုံလို့ရှင်တော့ကကျွန်တော်တို့ဟာတင့်တော်တဲ့ဟိုတာဝန်ရှိတဲ့ခေါင်းဆောင်တွေကျွန်တော်ရမှာမှန်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိန်းကိုလည်းမပြီးခင်ကျွန်တော်သောတာရှင်နှစ်ဦးရှိပါသေးတယ်ဇက်တိုက်ဆွေးနွေးခွင့်ပေးလိုက်ရအောင်ပါပထမတူကထိုင်းနိုင်ငံကကိုတိလယ်မှုပါကိုတိလယ်မှုသဘောထားဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျဒီနေ့မြင်ရတော့ကောင်းတာထွန်းဝင်းဟိုရရင်ချလိုက်ရတော့ကျွန်တော်အမြင်ကတော့သဘောမတူပါဘူး။ဒါစီးစီးကြမ်းနဲ့မျိုးရဲ့ကျွန်တော်မြင်ပါတယ်။ဒါဖြစ်လို့ဆိုတော့ကောင်းတာထင်းကတကယ်လက်မဲ့မျိုးရဲ့ကျွန်တော်မြင်ပါတယ်။အဲ့ဒီတော့သူ့ကိုချီတိုးတဲ့လူကသူ့ပြည်အကြီးရှင်လားဆိုတာတော့ကျွန်တော်မြင်နေငုံထက်ကြဖြစ်နေရတယ်။ကောင်းတာထွန်းဝင်းတော့ကျွန်တော်တို့သူ့ပြောစိတ်ကြောက်ကိုကျွန်တော်ကြည့်ရတော့ပုံပြီးကျွန်တော်ကအပြည့်ရှိတယ်ကြာ။ဒါကြောင့်မို့ဒီကောင်းတာထွန်းဝင်းကိုရရင်ချလိုက်ခြင်းအဖြစ်ကျွန်တော်တိုင်းလာကြည့်ဒီဘာမှဒီဒီလေးကိုနော်ဒီနားစရာလုတ်တဲ့ပုံစံမျိုးနားအားနဲ့လုတ်တဲ့ပုံစံမျိုးဖြစ်နေပါလေအဲ့အတိုင်းဒေါက်တာထင်းရင်းကိုနော်ဖြစ်လာပြီးတော့ဒီဟာအတိုင်းခါးကြည့်ချင်ပါလေလို့ကျွန်တော်လည်းပြောချင်ပါလေ
ဟုတ်ကဲ့ကိုသူလေးမူကျေးဇူးအများကြီးတင်ပါတယ်နောက်တစ်ထပ်ဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုက်ပွေကုန်းစလိုက်သဘောထားဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဝန်ကြီးကတို့ခန့်တဲ့နေရာမှာနိုင်ငံရေးတမားတွေကိုမခန့်ဘဲနဲ့ဝန်ထောင်းအောင်ခန့်တော့တို့ကနိုင်ငံရေးရည်ချင်းအရည်ချင်းမရှိဘူးဥပမာဝန်ကြီးကကြေတာဒီဝန်ကြီးကိုလှုပ်ဖို့ကင်ဖိနေမြင်ရမှာလှုပ်ဖို့ကင်ဖိနေမြင်ဘဲနဲ့ပြန်ဖိလို့မြင်တဲ့ခါကျတော့တို့က
ကရောက်ကစားဖြစ်နေပြီပေါ့ဒါကြောင့်အခုကျွန်တော်တို့ပြောချင်တဲ့ဥစ္စာကတော့ဒီလိုမျိုးမဖြစ်ရလေအောင်နိုင်ငံရေးသမားတွေကိုဝန်ကြီးနေရာကိုခံပြီးတော့မှပညာရှင်တွေဝန်ကြီးတွေကိုအောက်မှာခံပြီးတော့မှတို့လက်တွဲပြီးတော့မှသဘောထားကြီးစွာတို့အတုံးချက်တတ်မယ်ဆိုရင်ဒါပြဿနာမရှိတော့ပါဘူးနာခံတဲ့သူတွေကိုပဲရွေးနေတဲ့ခါကျတော့နာခံတဲ့ဥစ္စာကအချိန်တိုင်းမှာမကောင်းပါဘူးလို့ဆိုတဲ့ဥစ္စာနည်းနည်းကြိုးချင်ပါတယ်ကြာ
ဟုတ်ကဲ့ဆလိုက်ဘူကုံကျေးဇူးများကြီးတင်ပါတယ်ဒေါက်တာရံမျိုးသိန်းအခုနာဆလိုက်ဘူကုံဆွေးနွေးတဲ့အထားမှာအထက်မှာလည်းပါပါတယ်နာခံတဲ့လူကိုပဲတာဝန်ပေးမလားတော်တော်ဝင်ကိုယ်တိုင်ဖြေထားတဲ့မျိုးကမှလည်းပါပါတယ်အမှန်ပြောသူတွေလမ်းပြေးရောက်သွားနိုင်တယ်ဆိုတော့အဲ့ဒီလူစိုးရင်စရာအခြေအနေဖြစ်နေပြီလားကျွန်တော်တို့လူဒုကအင်မတန်ကြိုက်တဲ့ NLD အစိုးရဟာ
အဲကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာပေါ့လေအဲ့ဒီခုနပြောတဲ့နာခံတဲ့လူမျက်နှာလုံးတတ်တဲ့လူတော့ဟိုပါလုံးကောင်းပါတယ်လို့ပြောတတ်တဲ့လူတွေကအရေးကြီးတဲ့နေရာတွေမှာရနေတယ်လို့တော့ခြေဦးရသုံးသပ်လို့ရပါတယ်အဲကျွန်တော်အမြင်အားဖြင့်တော့ခုနပြောသလိုပဲဒီအစိုးရအဖွဲ့ပေါ့လေဝင်ကြီးဒုဝင်ကြီးတွေအားလုံးရဲ့စွမ်းဆောင်ရည်ကိုအခုအချိန်မှာပြန်ပြီးဆန်းစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဖြစ်နိုင်မယ်ဆိုရင်တော့ခုနအယောက်လည်းဆွေးနွေးသွားတဲ့အထက်မှာပါပါတယ်။ဥပမာဝင်ကြီးနေရာတွေမှာတော့နိုင်ငံရေးအသိနိုင်ငံရေးအမြင်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေကိုဟလာစီယုံရေးအမြင်နိုင်ငံရေးအမြင်ရှိရှိနဲ့ဥဆောင်ခွင့်ပေးလာနိုင်မယ်ဆိုရင်အဲ့ဒီဝင်ကြီးတွေဟာလည်းပဲခုနပြောတဲ့အသိပညာရှင်အတတ်ပညာရှင်ဖြစ်တဲ့ဒုဝင်ကြီးတွေအကြံပေးတွေနဲ့အင်းနိုင်နိုင်ပူပူပေါင်းပေါင်းဆောင်ရွက်လာနိုင်မယ်ဆိုရင်တော့ပိုကောင်းလာနိုင်မယ်လို့မြင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းတွားနေမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဟိုပိုပြီးတော့ဟိုစွမ်းဆောင်ရည်အားနည်းတဲ့အစိုးရပုံစံမျိုးဖြစ်လာမှာကိုစိုးရင်เสียရရှိပါတယ်ဗျ
။ဟုတ်ကဲ့ဒေါက်တာဆရာတစ်စေဒီလိုလုပ်လိုက်တာဟာနောက်ဒါရှိကနမူနာလားလားပေါ့နော်ဆိုတော့အရေးချင်းရှိတဲ့လူတွေနောက်ထပ်လှုပ်ချင်းကြင်ချင်းတိုင်းပြည်အတွက်စူးစမ်းခြင်းစိတ်ရှိတဲ့အရေးချင်းရှိတဲ့လူတွေအတွက်နှစ်ခါပြန်စဉ်းစားစရာလက်တွန့်သွားစေနိုင်တဲ့ကိစ္စများဖြစ်သွားနိုင်မလားဆရာ
ဟုတ်ကဲ့ငန်းစာယူဇာတွေအမြောက်များရှိပါတယ်နောက်ဟိုအလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ကြီးရဲ့စဉ်းစားမှုရောအလုပ်ပေးမဲ့ပုဂ္ဂိုလ်တွေကလည်းစဉ်းစားမှအမှန်ပဲဖြစ်ပါတယ်နောက်တစ်ခါလက်တွေ့နေပြည်မှာလှုပ်ကြတဲ့လူတွေလည်းဒီသင်္ကန်းစာကိုတင်ကအကောင့်ကိုယူနိုင်ကြမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အစိုးရအကောင့်ကိုတော့ဟိုမျိုးလင်းနိုင်ပါတယ်တိုးတိုးလည်းပဲကျွန်တော်တို့သတိထားကြရတဲ့အမြောက်များစွာရှိတယ်ရှိတော့ကဒီဖြစ်ပျက်ကိုကြည့်ပြီးကျွန်တော်တို့တိုင်းပြည်အတွက်ပိုကောင်းအောင်နောက်တစ်ခါတတိယအကြိမ်ရဲ့ NLD ပါတီအနေနဲ့ကလည်းဒီရက်ဒီပိုကောင်းအောင်တင်ကစားရီယူနိုင်သင့်ကြတယ်လို့ကျွန်တော်တို့ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့အစီအစဉ်အတွက်ပင်နယ်ဆွေးနွေးပေးကြတဲ့ဒေါက်တာတင်းဆွေဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးတဲ့သောတာရှင်တွေမှတ်ချက်ပေးဖို့ဆွေးနွေးကြသူတွေနောက်ထောင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်သောရရှင်များခင်ဗျာအမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးမှုအစည်းအဝေး USAID ရဲ့ကြားမှဒန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးအကြီးအကဲညှိနှိုင်းရေးမှူးစူဇန်မာကမ်ဟာ9ရက်ကြာလာအိုပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံခရီးစဉ်ကိုအောက်တိုဘာလအတွင်းမှာတွားရောက်ခဲ့ပါတယ်ဒီခရီးစဉ်အတွင်းသူမဟာလာအိုပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ကျောင်းတွေကိုတွားရောက်လေပတ်ခဲ့ကအမေရိကန်ပြည်ထောင်စုရဲ့လာအိုနိုင်ငံကမိန်းကလေးငယ်များပညာသင်ကြားနိုင်ရေးအစီအစဉ်အတွက်တိုးချဲ့လှုပ်ဆောင်ပေးခဲ့ပါတယ်။ဒီအစီအစဉ်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းသမ္မတဥပမာလာအိုနိုင်ငံကိုအလဲပတ်တွားရောက်ခဲ့စဉ်မှာကြေညာခဲ့တာဖြစ်ပါတယ်။လာအိုနိုင်ငံအားကစားနှင့်ပညာရေးဝန်ကြီးဆန်ဂျူအန်လက်ချန်တဘွန်အပါအဝင်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အောက်တိုဘာလ၄ရက်နေ့မှာမစ်မာခန်နဲ့ကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံပြီးတော့လမ်ပရမ်ဘန်ခရိုင်ကိုတွားရောက်ခဲ့ကြပြီးကျောင်းအုပ်ကြီးတွေကျောင်းဆရာတွေကျောင်းသူကျောင်းသားတွေမိဘတွေနဲ့တွေ့ဆုံပြီးတော့ပညာရေးနဲ့သင်ကြားရေးလိုအပ်ချက်တွေအကြောင်းဆွေးနွေးခဲ့ပါတယ်။ဒီလိုတာယာလှပတဲ့တိုင်းပြည်အတွင်းမှာအစိုးရတာဝန်ရှိသူတွေကျောင်းဆရာတွေကျောင်းသူကျောင်းသားတွေကျောင်းသားမိဘတွေနဲ့တွေ့ဆုံဆွေးနွေးခွင့်ရရှိရာဟာကျမတို့အတွက်အလွန်ကိုစိတ်လှုပ်ရှားဖို့ကောင်းခဲ့ပါတယ်လို့မစ်မာခမ်ကပြောပါတယ်။မိန်းကလေးငယ်တွေပညာလေးလာစီးပွားနိုင်ရေးအစီအစဉ်ကတဆင့်လူပြောအပြိုဖြစ်ကစားမိန်းကလေးငယ်တွေယောက်ျားလေးငယ်တွေရဲ့ဘဝအောင်မြင်ရေးအတွက်လိုအပ်တဲ့ပညာရည်တွေစီးပူးလေ့လာခွင့်ရရှိဖို့အကူအညီပေးဖို့အတွက်နည်းလမ်းတွေရှာဖွေနှံလိုက်မယ်လို့သူမကပြောပါတယ်။အောက်တိုဘာလ9ရက်နေ့မှာတော့မစ်မာခန်ဟာလာအိုအမျိုးသမီးတမကလာအိုအမျိုးသား မိခင်နဲ့ကလေးများကော်မရှင်အစရှိတဲ့အမျိုးသမီးအဖွဲ့တွေကကိုယ်စားလှယ်တွေအလူရှင်တွေအမျိုးသမီးအရေးဆောင်ရွက်နေတဲ့ရပ်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွဲဆုံပြီးလာအိုနိုင်ငံတော်ဝန်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့လိုအပ်ချက်တွေကိုနားလည်အောင်ကြိုးပမ်းခဲ့ပါတယ်။အမေရိကန်သမ္မတကတော်မီရှဲအိုဘားမားဦးဆောင်တဲ့အစိုးရရဲ့မိန်းကလေးငယ်များပညာလေ့လာစီးပွားနိုင်ငံပြုရေးအစီအစဉ်ဟာအပြုဖြစ်စမိန်းကလေးငယ်တွေအနေနဲ့အဆင့်တန်းမီပညာသင်ကြားပိုင်ခွင့်ရရှိရေးကိုဦးတည်ပြီးတော့ဆောင်ရွက်နေတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့တွဲဖက်ပြီးတော့လှုပ်ဆောင်နေတဲ့အစီအစဉ်တွေမှာကမ္ဘာနှံ့ကမိန်းကလေးငယ်တွေအတွက်ပုံမကောင်းမွန်တဲ့ပညာလေ့လာစီးပွားခွင့်ရရှိရေးကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။လာအိုနိုင်ငံကမိန်းကလေးငယ်တွေအတွက်အကျိုးမြတ်ရှိနိုင်မဲ့ဖွံ့ဖြိုးရေးအစီအစဉ်တွေလာအိုနိုင်ငံသူနိုင်ငံသားတွေရဲ့လူမှုအတိုင်းဝိုင်းအတွက်အကျိုးမြတ်ရစေမယ့်ကိစ္စရပ်တွေကိုအခုလိုလှုပ်ဆောင်ခွင့်ရရှိတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းသာဂုဏ်ယူမှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ဖက်ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Asia 7 Jeju ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးမှာဖြစ်ပါတယ်။
American သမ္မတရွေးကောက်ပွဲမှာ Democratic Party အတွက်ပြိုင်ဆိုင်ခဲ့သူ Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားစဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုရေးသုံး email server ကတဆင့်ပေးပို့ရယူခဲ့တဲ့ပတ်ကိစ္စနဲ့ပတ်သက်လို့နောက်ထပ်စုံစမ်းမှုတွေလုပ်နိုင်အောင်လို့စူးစမ်းဖို့သူ့မှာရည်ရွယ်ချက်မရှိဘူးလို့ရွေးကောက်ခံသမ္မတ Donald Trump ကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလတုန်းကတော့ဒီကိစ္စနဲ့ပတ်သက်လို့ Mrs. Clinton ကိုထောင်ထဲပို့နိုင်ဖို့ဆောင်ရွက်မယ်လို့ Mr. Trump ကအခိုင်အမာပြောကြားခဲ့တာပါ။အဲ့လိုလုပ်မယ်ဆိုရင်နိုင်ငံအတွက်သိတ်ကိုစိတ်ဝမ်းကွဲစရာဖြစ်လိမ့်မယ်လို့ New York Timesသတင်းစာတိုက်ကသတင်းတောက်တွေကိုသူကပြောကြားခဲ့တာပါသူအနေနဲ့အနာဂတ်ကိုသာရှေ့ရှုလိုတယ်လို့ဆိုပါတယ်ခရစ်စမတ်နဲ့နှစ်သက်ကူရာသီကာလဥရောပတလွားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်ဟာမြင့်မားနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့သတိနဲ့သွာလာကြဖို့အမေရိကန်နိုင်ငံသားရေးဌာနကခီးသွားသတိရှိဖို့နှိုးဆော်ထားပါတယ်ရာသီပွဲတော်တွေအခမ်းအနားတွေခရစ်စမတ်ဈေးပွဲတော်တွေကိုသတိထားသွာလာကြဖို့ထုတ်ပြန်ချက်ထဲမှာဒီနိုင်ငံသားရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်အစွန်းရောက်သမားတွေအစွန်းရောက်ဝါဒအားပေးသူတွေကချိုတင်သတိပေးချက်မထုတ်ဘဲတိုက်ခိုက်နိုင်ခြေရှိတဲ့အပေါ်သတိထားကြဖို့2018ခုနှစ်ဖေဖော်ဝါရီလ20ရက်နေ့အထိအသက်ဝင်နေမဲ့ခီးသွွားနှိုးဆော်ချက်ထဲမှာဖော်ပြထားပါတယ်။ပြင်သစ်ပိုင်းနဲ့ထဲမှာအကြမ်းဖက်တိုက်ခိုက်ရန်အန်ဒီအေဟာဘယ်ရုံးကားမှနဲ့မတူအောင်လို့မြင်မာနေတယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဘနက်ကုစနက်ဖ်ကပြောကြားခဲ့ပြီးတဲ့နောက်နိုင်ငံသားရေးဌာနကခီးသွွားနှိုးဆော်ချက်ကိုတနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့လက်နက်ကိုင်အဖွဲ့တွေဆက်လက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတောင်းနဲ့ချီတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြပါတယ်။တရုတ်မြန်မာနယ်စပ်ဘက်ကနေစစ်ဘေးရှောင်3000လောက်တရုတ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့အတွက်တရုတ်အစိုးရကအကူအညီတွေပေးနေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကအင်ကာနီကပြောကြားခဲ့ပါတယ်။မြန်မာဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်မှလည်းတရုတ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားရောက်တယ်လို့တရုတ်ဘက်ကပြောကြားခဲ့တဲ့အတွက်ဒီကိစ္စကိုစီးစစ်နေတယ်လို့သမရာယုံဝင်ကြီးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင
်။တရင်အချင်းချက်ကိုမဆုမြမုံတင်ညာပေးခဲ့တာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA American တန်ဘုတ်တူနဲ့မနေ့ပဲမြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30.40-48.50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချင်းမြင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမရှားဖောင်းပါ
This program has come to you from the Voice of America, Washington.